ဂါဇာစစ်ပွဲဟာ12လကြာကာလတွေကိုဝင်ရောက်လာချိန်မှာပဲဂါဇာမှာရှိတဲ့ဟာမတ်စစ်သွေးကြွတွေကိုဆက်ပြီးတော့စစ်ဆင်သွားမယ်ဆိုပြီးတော့အစ္စရေးဦးကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးကကြုံဝါပြောဆိုလိုက်ပါတယ်အစ္စရေးဟာအီရန်ရဲ့ကြောက်စရာကောင်းတဲ့မစ္ဆာဝီယိုဒန်အတွေးခွန်နဲ့အဝိုင်းခံနေရတယ်ဆိုပြီးတော့လည်းပြောပါတယ်အနောက်ဘက်ကန်ဒီတာနဲ့ဂျော်ဒန်နိုင်ငံသားမှရှိတဲ့ LEP ဒရာနီအစ္စရေးသုံးခုတရတ်သမားတွေကပြစ်ခတ်ခဲ့တဲ့ဖြစ်ရပ်ကိုလည်းအစ္စရေးဦးကြီးချုပ်ကဒီအပတ်စဉ်ဆွေးနွေးအဖွဲ့စည်းဝေးတွင်မိကုံးမှာဖွေပန်ပြစ်တင်ခဲ့ပါတယ်အဲဒီမှာတော့အစ္စရေးလူညိုတက်တွေကတရတ်သမားတွေကိုပြန်လည်ပြစ်ခတ်ရှင်းလင်းခဲ့ပါတယ်ဒီတောတွင်းမှာပဲဂါဇာမှာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်မလို့အမျိုးသမီး2ဦးကလေးငယ်2ဦးနဲ့အရက်ဖက်ကာကွယ်အရာရှိ2ဦးပါဝင်လူ5ဦးသေဆုံးခဲ့ရပါတယ်ပြည်ခဲ့တဲ့ရက်တွေကတော့ပါလက်စတိုင်းရဲ့အပြစ်ခတ်ရစေးမြူနိုင်တဲ့အပေါ်မှာ၁၇လကြာစစ်ပွဲကင်တွယ်မှုနဲ့ပတ်သက်ပြီးတော့အစ္စရေးမှာလမ်းပေါ်ထွက်ဆန္ဒပြကန့်ကွက်မှုတွေဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းစစ်ပွဲရဲ့ရည်မှန်းဥတီချက်တွေကိုအစ္စရေးအစိုးရဘက်ကအပြည့်အဝပိုင်းဖြတ်ထားတယ်ဆိုတာကိုအစ္စရေးနိုင်ငံသားအများစုကြီးကသဘောပေါက်နားလည်ပါတယ်လို့အစ္စရေးဦးကြီးချုပ်ကတခြားအစ္စရေးခေါင်းဆောင်တွေကိုပြောပါတယ်။စစ်ပွဲရည်မှန်းချက်တွေကတော့ဟာမတ်ကိုအမြစ်ဖြုတ်ဖို့ဒဇဂန်တွေလွတ်မြောက်ဖို့ဂါဇာဟာအစ္စရေးကိုချိန်ချောက်မှုဘဒုံးမှထမ်းမလုပ်နိုင်မှုနဲ့မြောက်ပိုင်းနဲ့တောင်ပိုင်းကဒေသခံတွေသူတို့ရဲ့နေရပ်ကိုဘီကင်းစွာပြန်နိုင်ရေးဖြစ်တယ်လို့အစ္စရေးဦးကြီးချုပ်ကပြောဆိုသွားပါတယ်ခင်ဗျာ။